ကျမဆုမမရှင်ကိုဗစ်ကပေးတင်တဲ့အချိန်မှာမြန်မာပြည်သူလူထုရဲ့စိုးရိမ်စရာလူမှုစီးပွားဘဝလုံခြုံရေးအခြေအနေတွေကိုသုံးသပ်တင်ပြလိုက်တဲ့ရက်ဖတ်အဖွဲ့အစည်းတွေရဲ့အသံကိုစူးစီးတင်ပြပေးချင်ပါတယ်။ကမ္ဘာကရောဂါကိုဗစ် -19 မြန်မာပြည်မှာပါကူးစက်ပြန့်ပွားမှုဖြစ်လာတဲ့အချိန်ဒီကပေးကာလအတွင်းမှာမြန်မာနိုင်ငံဒေသအသီးသီးမှာရှိတဲ့ပြည်သူလူထုရဲ့ကျန်းမာရေးလူမှုဘဝအခြေအနေတွေဟာစိုးရိမ်စရာအနေအထားဖြစ်လာနေတယ်လို့ပြည်နယ်နဲ့တိုင်းဒေသကအရက်ဖတ်အဖွဲ့အစည်းပေါင်း80ကျော်ကပြောဆိုလိုက်ပါတယ်။အာဏာပိုင်တွေရဲ့ရောဂါကာကွယ်ရေးနဲ့ထိန်းချုပ်ရေးဆောင်ရွက်ချက်တွေနဲ့ပြည်သူတွေရဲ့တုံ့ပြန်သံတွေကိုစူးစီးပြီးတော့ကိုဗစ်ကပေးကာလအတွင်းအရက်ဖတ်အဖွဲ့အစည်းတွေရဲ့အသံများဆိုတဲ့အိတ်ဖွင့်ပေးစာဒီကနေ့ထုတ်ပြန်လိုက်တာပါ။ကိုဗစ်ကာလထဲမှာတော့အဓိကစစ်ဘေးတင်ဒေသကပြည်သူတွေရဲ့လုံခြုံရေးကြမ်းမာရေးအခြေအနေကတော့အရက်ဖတ်အဖွဲ့အစည်းအလုံးရဲ့အစိုးရဆုံးအခြေအနေဖြစ်ပါတယ်လို့အရက်ဖတ်အဖွဲ့အစည်းတစ်ခုဖြစ်တဲ့ရှမ်းပြည်နယ်အခြေစိုက်မြမညဉ့်ညံ့ရင်းနဲ့လုံခြုံရေးသိပ္ပံကဒါရိုက်တာကိုဝင့်ထဲကောင်းမြတ်ကပြောပါတယ
်စစ်ပွဲကိစ္စပေါ့နော်ဆိုတော့အဲ့တစ်ချက်ကတော့ကျွန်တော်တို့ဒီအရက်ဖတ်အဖွဲ့အစည်းအလုံးကစိုးရိမ်နေတဲ့ကိစ္စဖြစ်တယ်ပေါ့နော်ကိုဗစ်ကာလမှာဆိုလို့ရှိရင်ဒီကမ္ဘာရဲ့ရက်ကောနိုင်ငံအသီးသီးကအာသွန်ခွန်ဆိုင်ပေါ်ဒီကာကွယ်ရေးလုပ်ငန်းတွေလုံးတောင်းနေတဲ့အချိန်မှာကျွန်တော်တို့ဒီကတော့စစ်ပွဲတွေဖန်တီးနေတယ်ဆိုတဲ့ကိစ္စကလည်းကျွန်တော်အများကြီးစိုးရိမ်ချက်ရှိတဲ့ကိစ္စပေါ့နော်ပြခိုင်မှာရောချင်းမှာရောကျွန်တော်အခုဆိုရင်ကျွန်တော်ရှမ်းပြည်နယ်ဆိုရှမ်းမြောက်မှာပေါ့နော်ဆိုတော့ကိုဗစ်ကတစ်ဖက်ကျွန်တော်စစ်ပွဲကတစ်ဖက်ဆိုတော့ပြည်သူလူထုမှလည်းတကယ်ဒုက္ခများတယ်ဆိုတော့သူများတွေက stay at home နေရတဲ့အချိန်မှာကျွန်တော်တို့ကအိမ်ကိုပြစ်ပြီးတော့မှစစ်ပြီးရတဲ့စစ်ဘေးဒုက္ခတွေဖြစ်တာပေါ့နော်နောက်ဆက်တွဲသူတို့ကြီးမှဆိုရင်အလုပ်လက်မဲ့ပြဿနာတွေလည်းရှိတယ်အခုကတော့ကိုဗစ်ဖြစ်တော့အဲ့ဒီတက်ဆိုင်ရာသူတို့အလုပ်သွားလုပ်တဲ့နိုင်ငံတွေမှာလည်းအလုပ်ကမရှိတော့ဘူးပေါ့နော်မရှိတော့သူတို့တွေကပြန်လာကြတယ်ဟိုဖြစ်စေချင်တာတော့အစိုးရကိုအလုပ်လက်မဲ့ပြဿနာတွေအတွက်ကလူမှုစီးပွားဘဝတွေအတွက်ကဘလို့ပုံစံမျိုးလေးနဲ့ planning ရှိမလဲပေါ့နော်ဆိုတော့new normal ကိုတောင်းမယ်ဆိုလို့ရှိရင်အဲ new normal မှာပေါ့ကျွန်တော်အစိုးရအနေနဲ့အစီအစဉ်တရက်ချမှတ်ပြီးတော့မှလှုပ်ဆောင်စေချင်တာပေါ့နော
် COVID-19 ကပ်ရေးတင်းတဲ့ကာလမှာဆစ်ဖြစ်နေတဲ့ဒေသတွေမှာလုံခြုံရေးအကြောင်းပြ internet ဖြတ်တောက်တဲ့ကိစ္စကလည်းနိုင်ငံသားတို့ရဲ့သတင်းချက်လက်ရယူခွင့်အခြေခံလူခွင့်ရေးကိုအကြီးမားဆုံးချိုးဖောက်မှုဖြစ်ရက်ဖက်အဖွဲ့အစည်းတွေဘက်ကရှုမြင်ကြောင်းဆက်ပြောပြပါတယ
်ဆစ်ပွဲဖြစ်နေလို့ဆိုပြီးတော့ right to information ပေါ့သတင်းချက်လက်ရပိုင်ခွင့်ကိုချိုးဖောက်တာကပုံမှန်အချိန်မှာတော့မတင်လျော်တဲ့ကိစ္စဖြစ်ပါတယ်ဆိုတော့ COVID လို့ကိစ္စဖြစ်တဲ့အချိန်မှာပို့ပြီးတော့မှမတင်လျော်ဘူးပေါ့နော်စစ်ပွဲဖြစ်တဲ့ကျွန်တော်တို့လူတည်ဆုံးမှုတွေရှိရဲနေစဉ်တန်ရန်ရတာတွေရှိတယ်နေစဉ်ကျွန်တော်တို့ဒီပေါ်တာဆွဲခံရတဲ့ကိစ္စတွေဖြစ်တယ်ဆိုတော့ပြည်သူလူထုအနေနဲ့စတဲ့အချက်လက်ကိုမရတဲ့အချိန်မှာဘလောက်များဟိုခံစားနေရမှာလို့တော့ဟိုဟိုအရင်တော့ကျွန်တော်တို့ဒီရှမ်းပြည်တို့ပြည်ရင်တို့မှာဖြစ်ခဲ့တဲ့ဒီဖြက်လေးဖြက်လူကိစ္စမျိုးကိုသွားမြင်နေပေါ့နော်ဆိုတော့ပြည်သူလူထုကိုတနည်းတစ်ပုံအများကြီးကျွန်တော်တို့ထိခိုက်တဲ့ကိစ္စမျိုးတွေဖြစ်တယ်ပေါ့နော်ဆိုတော့ဒါဒီမဖြစ်အောင်တားဆီးပေးဖို့အစိုးရမှာတာဝန်လုံးလုံးလေးလေးကိုရှိတယ်ကျွန်တော်တို့အနေနဲ့မြင်နေပေါ့နော်ဒါပေမဲ့ဒီအခွင့်အရေးကိုလုပ်နေတဲ့လူတွေကိုတော့ဖမ်းနေရဆိုတဲ့ဟာကတော့တကယ်လို့ဟိုလူခွင့်ရချိုးဖောက်မှုပေါ်မှာဆက်စင်ပြောင်းဟိုလူခွင့်ရချိုးဖောက်နေရမျိုးကြီးရှိနေတယ်လို့ကျွန်တော်အနေနဲ့တော့သုံးသပ်မိပါတယ်ဗ
ျဒီလိုကိုဗစ်ကာလပြည်သူလူထုရင်ဆိုင်နေရတဲ့အခက်အခဲတွေပြည်သူလူထုတွေရဲ့အတန်တွေကိုစူးစီးတင်ပြပေးတဲ့အရက်ဖတ်အဖွဲ့အစည်းတွေရဲ့တောင်းဆိုတင်ပြအကြံပြုချက်တွေကိုသက်ဆိုင်ရာကအလေးနက်ထားဆောင်ရွက်ပေးဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်း Community Response Group က Program Manager ကိုသူတို့အောင်ကတိုက်တွန်းပါတယ
်ပြည်သူတွေအတန်ပေါ့နော်ဒီကိုဗစ်ကာလမှာဒီအုပ်ချုပ်ရေးနေရာဘက်တွေကအမိန့်တွေထောက်ချချက်တွေဒီကိုဗစ်ကိုတုံ့ပြန်တဲ့နေရာမှာဒီပြည်သူတွေအတန်ကသောလုံးမနေဆိုတဲ့ပုံပြခံစားရတော့ကျွန်တော်တို့ဒီဒီမှာအချက်လက်တွေကိုဖောက်တယ်ဗျာနောက်လျှောက်စူးနေကြပြီးတော့အကြံပေးချက်တွေကိုကျွန်တော်တို့လုပ်ပြီးတော့ကျွန်တော်တို့ပုံချင်းဖြစ်ပါတယ်ဗျာဒါတွေပြီးကျွန်တော်တို့တကယ်ဒီဂျင်ကပြည်သူ့ရဲ့အဆန်ကိုခံထက်စီရဲ့ဆိုတော့ကျွန်တော်ဒါမျိုးလေးတွေကိုကျွန်တော်တို့အကြံပြုချက်တွေကိုတက်ဆိုင်ရာတာဝန်အကောင့်ဖြစ်ပေါ်ပြီးတဲ့အုပ်ချုပ်ရေးရန်တရားနေပြီးတော့ဒါအပြစ်မှတ်ပြုပြီးတော့ဒါမျိုးတွေကိုအများဆုံးအကောင့်ဖြစ်ပေါ်ပြီးသွားတယ်ကျွန်တော်ပြောချင်ပါတယ်နောက်ပိုင်းကျွန်တော်ဒီအတားအဆီးတွေမရှိဘူးဆိုတော့သူတို့ကအခုပြန်တောင်းပြီးတော့မှပြည်သူ့နိုင်ငံတော်ကလည်းအနေထားရရှိပါစီ
မြန်မာနိုင်ငံတွင်းကပ်ဘေးတင့်အချိန်မှာအစိုးရအဖွဲ့တွေဘက်ကအစီအမံတွေကိုစနစ်တကျဆောင်ရွက်နိုင်မှုနိုင်ငံတော်တိုင်ပင်ခံပုဂ္ဂိုလ်နိုင်ငံတော်သမ္မတတက်မတော်ကာကွယ်ရေးဦးစီးချုပ်အပါအဝင်ပြည်내နဲ့တိုင်းဝန်ကြီးချုပ်တွေစီကိုအကြံပြုစာတွေပေးပို့သွားမှာဖြစ်တယ်လို့ဒီအကြံပြုချက်တွေကိုအမြန်ဆုံးအကောင့်ထဲပို့ဖို့ကိုလည်းအရက်ဖတ်အဖွဲ့အစည်းတွေဘက်ကမျှော်လင့်နေကြကြောင်းပါရှင်ကျမစုမမ